မင်္ဂလာပါရှင်2021ခုနှစ်ဒီဇင်ဘာ9ရက်တလင်းကိုရင်းနေရပိုင်းယူနိုက်တက်အာရှကန် RFA ရဲ့စီစဉ်မှုကိုမိတ်ကန်ပြည်တော်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ကျမဆမ်မအောင်ပါရှင်ဒီနေ့ညပိုင်းစီစဉ်မှာနောက်ဆုံးရသတင်းတွေနဲ့တူတပိတ်ချင်းမှာပိတ်မိနေတဲ့မောကုစပီဒုက္ခသည်တပေါင်းခန့်အခက်အခဲဖြစ်နေတဲ့အကြောင်းနဲ့မောင်တန်တို့ရဲ့ဟဟပါပဲအစီအစဉ်စတာလေးကိုထုတ်လွှင့်သွားပါမယ်။အခုရင်ဆုံးသတင်းလေးကိုတင်ပြပေးပါမယ်ရှင်။လုံခြုံရေးတင်းကျပ်ထားတဲ့ရန်ကုန်မြို့ဝနေရာတချို့မှာဇူလိုင်လ9ရက်နေ့ဒီနေ့မနက်ပိုင်း62နှစ်မြောက် 7 ဇူလိုင်အထိမ်းအမှတ်နေ့ကိုမမေ့ကြဘဲလှုပ်ရှားမှုဖြင့်မြို့ပြစစ်အာဏာရှင်ဆန့်ကျင်အင်အားစုတွေဥဆောင်ပြုလုပ်ခဲ့ပါတယ်။လူစီကားတဲ့မြို့လေကောင်နဲ့ဂုံးဒရာတွေမှာ7 July နဲ့ပတ်သက်တဲ့စာရန်တွေကိုချိတ်ဆွဲတာနဲ့ဓာတ်ပုံရိုင်းလှုပ်ရှားမှုတွေကိုပြုလုပ်ခဲ့တာပါ7 July အရေးတော်ပုံကမပြီးပြတ်သေးတဲ့တော်လိုင်းလုပ်ငန်းတွေကိုမေဦးတော်လိုင်းရေးမှအဆုံးသတ်သွားမယ်လို့ဒေါက်တာတေစာစန်းက RFA ကိုပြောပါတယ်မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တက် ABSD ရဲ့တပ်ဖွဲ့အတွင်းမှလည်း62နှစ်မြောက် 7 July အထိမ်းအမှတ်နေ့အခမ်းအနားကိုဒီနေ့ပြုလုပ်ခဲ့ပါတယ်ဒါအပြင်ထိုင်းနိုင်ငံမြန်မာတိုင်ယုံရှိမှလည်း July 6ရက်နေ့မနေ့ကတည်းက62နှစ်မြောက် 7 July အထိမ်းအမှတ်နေ့စတဲ့ချိတ်ဆွဲတာကိုကြောင်းသားလူငယ်တချို့ကပြုလုပ်ခဲ့ပါတယ်ရှင်။ချင်းပြည်နယ်တီးတိမ်မြို့နယ်မော်ပီးယာမှာဇူလိုင်လ9ရက်နေ့ကအသက်မပြည့်သေးတဲ့15နှစ်အရွယ်မိန်းကလေးတဦးကိုစစ်ကောင်စီတပ်သား2ဦးကအာဓမပြုကျစ်ခဲ့တယ်လို့ဒေသခံတွေက RFA ကိုပြောပါတယ်။နေ့လယ်7နာရီခန့်မှာစစ်ကောင်စီတပ်သားတွေရွာထဲရောက်လာပြီးနေအိမ်တွေကိုဝင်ရောက်ရှာဖွေနေခြင်းရောက်ခန့်တွေထွက်ပြေးခဲ့ကြပေမဲ့နေအိမ်ပြန်ပြီးထမင်းချက်နေတဲ့အဲ့ဒီမိန်းကလေးကိုစစ်ကောင်စီတပ်သား2ဦးကအာဓမပြုကျင့်ခဲ့တာလို့မိသားစုနဲ့နှိဆက်သူ2ဦးက RFA ကိုပြောပါတယ်။အာဓမပြုကျင့်ခံရတဲ့မိန်းကလေးကိုအဲ့ဒီစစ်ကြောင်းမှာပါတဲ့အရာရှိကငွေကြေးကျော်ပေးတာလက်ခံဖို့နဲ့လက်မခံရင်ကျူးလွန်သူတွေနဲ့လက်ထပ်ပေးမယ်လို့ပြောဆိုခဲ့တာကြောင့်ရော်ချင်းငွေလက်ခံပြီးဘေးလွတ်ရာထွက်ပြေးခဲ့ရတယ်လို့ဆိုပါတယ်။ရော်ချင်းငွေအဖြစ်ဘလောက်ပေးခဲ့တယ်ဆိုတာကိုတော့ RFA အနေနဲ့တိတိကျကျမသိရသေးပါဘူး။စကိုင်းတိုင်းကလေးမြို့နယ်မြောက်ပိုင်းနန်းချောင်းရွာကိုဇူလိုင်လ6ရက်နေ့မှာအောင်မြင်သွားရအခြေဆိုင်စစ်ကောင်စီတပ်ကဒရုန်းနဲ့ပုံကျက်ခဲ့တာကြောင့်အသက်38နှစ်ရွယ်ဦးစော်မင်းထွန်းခါဝေမောင်စုံဆိုသူဒဏ်ရာခဲ့ပြီးစစ်ရုံကိုပို့ဆောင်ချိန်လမ်းမှာတေဆုံးခဲ့တာလို့ဆိုပါတယ်။နန်းချောင်းရွာကိုစစ်ကောင်စီတပ်ကဧပြီလအတွင်းမှာရွာလုံးကျွတ်မီးရှို့ခဲ့တာကြောင့်ဒေသခံတွေကဘေးလွတ်ရမှာပဲအခုထိခိုလိုနေရပြီးတချို့သာရွာကိုခဏပြန်ဝင်တာရှိတယ်လို့ဆိုပါတယ်။စစ်ကောင်စီတက်ဟာကလေးမြောက်ပိုင်းကရွာဒီဘက်ကိုမြေပြင်ကနေစစ်ကြောင်းထိုးတာမျိုးတိတ်မလုတော့ပဲဒရုန်းနဲ့လက်နက်ကြီးပစ်ခတ်မှုတွေသာပိုလုပ်လာတယ်လို့ဒေသခံတွေကပြောပါတယ်ဂျော်လာ20ရက်နေ့ကလည်းကလေးမြို့နယ်တောင်ပိုင်းတင်သားရွာကိုစစ်ကောင်စီတက်ကဒရုန်းနဲ့ပုံကျက်ခဲ့တာကြောင့်ကလေး3ဦးဒဏ်ရာခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့အမှတ်9ရပ်ကွက်မှာဇူလိုင်လ6ရက်နေ့ကရှော့တိုက်တုံးတလုံးကြားရောက်ပေါက်ကွဲခဲ့တာကြောင့်ကိုရင်သုံးပါနဲ့ဒေသခံ2ဦးဒဏ်ရာခဲ့တယ်လို့ကုညီပေးနေသူတွေကပြောပါတယ်။ပောက်ကွဲမှုကြောင့်အသက်10နှစ်အရွယ်ကိုရင်သုံးပါအသက်30ကျော်အရွယ်ဒေသခံအမျိုးသမီး2ဦးနဲ့အမျိုးသား2ဦးတို့ဒဏ်ရာခဲ့တယ်လို့လုံခြုံရေးအရာအမြင်ဖော်လို့တဲ့လာရှိုးမြို့ခံ2ဦးက RFA ကိုပြောပါတယ်။အဲ့ဒီရှော့တိုက်တုံးတွေကိုလာရှိုးမြို့ပေါ်အခြေစားအရှိမြောက်တိုင်းစစ်ဌာနချုပ်ရမခါကလည်းပြစ်ခတ်ခဲ့တာလို့ဒေသခံတွေကပြောပေမဲ့ဒီပေါ်RFA အနေနဲ့တိကျအတည်မပြုနိုင်ပါဘူး။လာရှိုးမြို့အနီးဝန်းကျင်မှာတရက်ထက်တရက်တိုက်ပွဲပိုပြင်းထန်လာတာကြောင့်မြို့ခံအများစုဟာဘေးလွရာကိုနီလန်းပေါင်းစုံနဲ့စွန့်ခွာထွက်ပြေးနေရပါလေရှင်။အင်းစိန်မြို့နယ်ကအင်းစိန်ဗဟုအချင်းထောင်မှာထောင်သားတွေစီကနေတရားမဝင်ငွေကြေးကောက်ခံမှုရှိနေတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPM ကဇူလိုင်လ6ရက်နေ့မှာတင်ထုတ်ပြန်ပါတယ်။ထောင်တွင်းနေရစေတုပ်ဖို့စတိုကန်ပြင်ဆင်ဖို့စတဲ့ခေါင်းစဉ်အမျိုးမျိုးနဲ့နိုင်ငံရေးအကျဉ်းသားတွေအပါအဝင်အကျဉ်းသားတွေစီကနေတဦးပို1,600ခန့်ငွေကြေးကောက်ခံနေတာလို့ဆိုပါတယ်။ထောင်ပြင်ဆင်စေးအတွက်အစိုးရကအကျဉ်းဥစည်းဌာနကိုဘတ်ဂျက်ချပေးတာဖြစ်တာကြောင့်အကျဉ်းသားတွေစီကနေငွေကြေးကောက်ခံခွင့်မရှိဘူးလို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPM တာဝန်ရှိသူကိုတိုက်ထွန်းဦးက RFA ကိုပြောပါတယ်။ငွေမပေးနိုင်တဲ့အကျဉ်းသားတွေကိုအခန့်တကြီးခါဝေးတန်းစီတွေကအမျိုးမျိုးဖိနှိပ်တာတွေလုပ်ဖို့လဲထောင်အာဏာပိုင်တွေဘက်ကခွင့်ပြုထားတယ်လို့ကိုတိုက်ထုံးဦးကဆိုပါတယ်။အင်းစိန်ထောင်အပြင် အခြားထောင်တွေမှာလည်းအခုလိုတရားမဝင်ငွေကြေးကောက်ခံတာတွေရှိနေပြီး2024ခုနှစ်အတွင်းမှာ ပိုဆိုးရလာတယ်လို့ PPM တာဝန်ရှိသူကိုတိုက်ထုံးကပြောပါတယ်ရှင်။ တရင်တွေကိုထုတ်လင်းခဲ့တာပါ။ခုတော့သတင်းဆောင်မတွေကိုထုတ်လင်းပေးပါမယ်။မိုးကုတ်မြို့အနီးတိုက်ပွဲကြောင့်မန္တလေးကိုထွက်ပြေးလာတဲ့စစ်ဘေးဒုက္ခသည်တပေါင်းခန့်ဟာတပေကျင်းမြို့နယ်ဇယက်ကွင်းနဲ့လက်ကျကြေးရွာမှာပိတ်မိနေတာတပတ်ကျော်လာပြီးစားနပ်ရိက်ကအခက်အခဲဖြစ်နေသလိုနာရရှိလူနာတွေကိုဝန်ဆောင်နေတဲ့တနက်ကြီထိမှန်ထားသူတွေလည်းအသက်အန္တရာယ်စိုးရိမ်နေရပြီလို့အဲ့ဒီမှာပိတ်မိန
ဒီကနေ့ကျွန်တော်တို့ရဲ့စစ်ဘေးဒုက္ခသည်တောင်းလောက်ဟာတပိတ်ချင်းမြို့နယ်ဆေးရက်ကွင်းရွာနယ်လက်ကျရွာတွေမှာပိတ်မိနေတာတပတ်ကျော်လာပါပြီစစ်ဘေးဒုက္ခသည်တွေထဲမှာနာတာရှည်လူနာတွေကိုဝန်ဆောင်နေတဲ့တနက်ချီထိမှန်ထားသူတွေပါလာကြအတန့်အနေရဲ့စိုးရိမ်နေရတဲ့လူအဲ့မှာပိတ်မိနေတဲ့ဒေသခံတူကအရက်ဖေကိုပြောပါတယ်
ဆောက်ကစီရမယ်လူနာတွေရဲ့လုံနေပြီလေအသက်အန္တရာယ်ရှိရဲ့စီးကျူရမန်းစီးကျူရင်တက်ပြီးတော့စေကန်းကိုခေါ်လာတဲ့အချိန်မှာတော့မှဒါကနန်းအောင်မပေါ်တော့အောင်စီးကျူတွေတက်တယ်ဘူးရဲ့ဒီဘက်စီးတွေပါတယ်မတို့မကုတ်မှာကြီးစံမင်ခဲ့တဲ့လူနာတွေဆိုလက်သူတို့ဆိုရင်ထုတ်ချင်းပေါင်းတန်ရာတွေနဲ့ပေါ့နော်၃ရက်ထိသွေးတော်တော်ထွက်ထွက်လွန်ပြီးတော့မှဟိုရှိတဲ့စေကူတောင်မှုခံယူပြီးတော့မှအာတင
ကျွန်တော်တို့ရဲ့ဒီကိုသွားတဲ့လမ်းကမရရာစင်ကူရွှေပြည်ဆရက်ကွင်းအပြင်တပိတ်ချင်းမြို့နယ်အနီးမှာပါတိုက်ပွဲတွေအပြင်းထန်ဖြစ်နေတာကြောင့်အဲ့ဒီရွာတွေမှာပိတ်မိနေတာပါဒါအပြင်တပိတ်ချင်းမိုးကုတ်လမ်းပေါ်ကြောက်လဲပြီးရွာအနီးမှာရှိတဲ့အမှတ်136တရင်ကလက်ရှိလမ်းပိတ်ထားတာကြောင့်မိုးကုတ်မြို့ကိုပြန်လို့လည်းမရဘူးလို့ပြောပါတယ်စားတောင်းနေထိုင်ရေးအတွက်ဆရက်ကွင်းလက်ကျနဲ့
အနီးပတ်ဝန်းကျင်ရွာကနေကဝိုင်းဝန်းကူညီနေပေမဲ့လမ်းပိတ်ထားတာကြာလာတဲ့အမျှရိတ်ခါပြက်လက်လာပြီလို့ကူညီပေးနေတဲ့သူတူကRFA ကိုပြောပါတယ်ဇေယျကွန်းမှာဆန်စီဆန်ဝယ်လို့ခတ်တယ်ပင်တက်စီလာဝယ်ရခတ်ပြက်ကိုပြက်လေနောက်ပြီးတော့မိုးကုတ်မြို့ကနေပြီးရွှေ့လာကြတာအဲနောက်ပြီးရှောင်းလေးနဲ့လမ်းပိတ်မိနေတာလူကြီးလက်ထောက်900ဝန်းကျင်တာပေါ့မနက်နေ့လည်းလက်နက်ပဲကျွေးဘူးအခုဒီနေ့
fine တခုတည်းကိုသာအသုံးပြုလို့ရနေတာကြောင့်အဆက်အသွယ်တွေလည်းပြတ်နေတယ်လို့ဆိုပါရယ်။ဇယောက်ကဲမှာပိတ်မိနေတဲ့မိုးကုတ်ဒေသခံတဦးကလည်းပိတ်ရကြလာတာနဲ့အမျှစားစီနဲ့ဓာတ်စီလုံးဝပြတ်လတ်နေပြီလို့ RFA ကိုပြောပါရယ်။
စားစီရဲ့ဓာတ်စီပေါ့နော်အဲဓာတ်စီဒီစီကတော့ပြက်တယ်တလီတောင်တထောင်ခွဲနဲ့ပေါ့နော်ကျွန်တော်အခုဝယ်ခဲ့ရတယ်ဝယ်ပြီးတော့မှဟောင်းအတွင်းမှုတော့ပြည်သက်မောင်တွင်ရတယ်ပေါ့နော်စားစီကလည်းလို့ဟာတပိတ်တာ5,000လုံးဖြစ်တာပေါ့နော်အဲ့ဒါလည်းလို့လောက်တော့မရဘူးနော်အဲ့ဒါလာရောက်တာကိုလည်းလူဝယ်နေကြတော့တွေ့ရတယ
်ဒါအပြင်အိမ်သာမလုံလောက်တာကြောင့်ဝမ်းပြက်ဝမ်းလျှော်ယောဂါတွေဖြစ်နေတယ်လို့ဓာတ်စားရည်အစားရင်နွေးဖြူတွေကိုစားထက်တိုက်နေရတဲ့အခြေအနေဖြစ်နေတယ်လို့ဆိုပါတယ်မန်လေးတိုင်းကမိုးကုတ်မတရားမြို့နယ်ဒီမှာဇွန်လ25ရက်နေ့ကစပြီးတအံအမျိုးသားလူမျိုးရေးတက်မတော် TNLA နဲ့ PDF ပူးပေါင်းတပ်တွေက1028စစ်စင်ရေးနောက်ဆက်တွဲဆိုပြီးတော့ထိုးစစ်ဆင်တိုက်ခိုက်နေတာပါလမ်းမှာပိတ်မိနေတဲ့စစ်ပေးဒုက္ခသည်တွေကတော့ရက်ကြလာတာနဲ့အမျှဒုက္ခရောက်နေတာကြောင့်နှစ်ရက်လောက်လမ်းဖွင့်ပြီးတော့လွတ်ပေးဖို့လိုလားနေကြပါတယ်ရှင
်ပြမဆောင်မရှင်မောင်တန်တို့နှစ်ပတ်တကြိမ်တင်ဆက်နေတဲ့ဟာဟာပါပဲစီစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ online ဆက်စင်ဆိုတဲ့ခေါင်းစဉ်နဲ့တင်ပြထားပါတယ်ရှင
်မြန်မာနိုင်ငံတဝန်းတောင်ကနေမြောက်ကိုသွားတဲ့သူကသွားအရှိကနေအနောက်ကိုလာတဲ့သူကလာနဲ့အလံပြူလေးတွေထောင်ပြီးတော့ပြည်သူအပေါင်းဆစ်ရှောင်နေရပါတယ်ဆစ်ရှောင်နေအချင်းချင်းဘယ်လန်းတွေကတော့ကောင်းတယ်ဘယ်လန်းတွေကတော့သွားလို့မရဘူးတယောက်နဲ့တယောက်သတင်းတွေပေးကြပြည်ရင်လွှာရင်ရှိတာလေးတွေခွဲစားကြနဲ့စင်းရဲချမ်းသာမခွဲကြဘဲတန်းတူပြေးနေကြပါတယ်ပြည်ရင်လွှာရင်နဲ့လူကွဲသွားရင်ဘယ်မျိုးကဘသူအိမ်မှာစုံကြမဲဆိုပြီးတော့တိုင်မင်နဲ့သူကတိုင်မင်ဖုန်းလိုက်နေမမိတော့ရင်ဘယ်မှာစုံကြမဲဆိုပြီးတော့ပြောတဲ့သူကပြောကျွန်တော်တို့ဘက်ကတော့အေဂျင့်နဲ့ကျမတို့ခြံထဲမှာလာနေလို့ရပါတယ်ဆိုပြီးတော့နေရာပေးတဲ့သူကပေးဘုံတန်တွေအမြောက်တန်တွေနဲ့ဝေးရာကိုပြေးတဲ့သူကပြေးသလိုအကြောင်းမျိုးမျိုးကြောင့်မပြေးနိုင်တဲ့သူတွေကလည်းဘုံခိုချင်းတူးပြီးတော့တဲအိတ်ဖို့တဲ့သူကဖို့ရေဒီယိုလေးတွေပြေးဝယ်တဲ့သူကဝယ် ရိတ်ခါဆူတဲ့သူကဆူးနဲ့အနာဂတ်အထိအသက်ရှင်တန်ရေးအတွက်ရုန်းကန်နေကြတာပါပြည်သူတွေစစ်ရှောင်နေရချိန်မှာတစ်ဖက်ရက်ွက်ကတော့နင်တို့တွေစစ်ကိုခေါ်လာလို့စစ်လာတာဆိုပြီးတော့ဘယ်နေရာကိုဘုံကျဲပေးပါအဘကြီးဘယ်နေရာကတော့ဘုံကျဲကိုကျဲရမယ်နေရာပါဆိုပြီးတော့မြေပုံနဲ့တကွတင်ပြလိုက်ဘယ်မြို့ကိုတော့စီစီညက်ညက်ကျေအောင်လုပ်ပေးပါအဘကြီးဆိုပြီးတော့ပြောလိုက်နဲ့အွန်လိုင်းပေါ်ကနေပြီးတော့စစ်ကူတိုက်ပေးတော့တာပါပဲအဘတွေကလည်းထောင်လန်းရေးစနစ်ကမကောင်းစစ်လည်းမတိုက်တတ်တော့သူတို့ပြောသမျှနေရာတွေကိုလေရင်နဲ့လိုက်ကျဲပါတော့တယ်လော်ဘီတွေကစစ်စင်ရေးထဲမှာအမြင့်ဆုံးသတ်မှတ်ထားတဲ့ဘရင်တော်စစ်ကြောင်းကြီးလာပြီးအားလုံးကိုအမှုန့်ခြေပစ်မယ်ဆိုပြီးတော့ပြောတာပြောနေပေမဲ့အလောင်းဖျားစစ်ကြောင်းလည်းစစ်ရှုံးတာပါပဲ။အောင်စေရစစ်ကြောင်းကြီးခြိတက်လာပြီးဆိုပြီးတော့မကြဘူး။အောင်စေရစစ်ကြောင်းလည်းဘယ်ရောက်သွားမှမသိတော့ပါဘူး။အနော်ယထာဘရင်တော်နဲ့အလောင်းဖျားလည်းစစ်စင်ရေးသားခဏခဏထွက်ရတယ်။ထုံးစံအတိုင်းပြန်ပြီးတော့ပြေးလာရတာပါပဲ။တမိုင်းတွေကစစ်သူကြီးတွေလည်းဒိုလဲဘယ်တော့ဒိုနံမဲနဲ့စစ်စင်ရေးထွက်ခိုင်းမလဲဆိုပြီးတော့ထိတ်နေရတာပေါ့ဗျာ။စစ်စင်ရေးမထွက်ချင်လို့ဆိုပြီးတော့ထွက်ပြေးရအောင်လဲတမိုင်းတွေကလူတွေဆိုတော့ပြေးလို့ကမရလိုက်သွားပြန်ရင်လဲဟိုလူတွေလိုစစ်ရှုံးပြီးတော့နာမည်ပြက်မှာကြောက်ရနဲ့တကယ်ကိုအခက်တွေ့တော့တာပါပဲလော်ဘီတို့ရေးရင်လေးစားပါတဲ့ညီလေးတို့ခံတိုက်တာရန်သူတွေတောင်ပုံရာပုံကြကုန်ပြီဆိုပြီးတော့တက်လာပြီးမကြဘူးစစ်သားတွေဒူးထောက်ပြီးအဖမ်းခံနေရတဲ့ပုံတွေမီဒီယာပေါ်မှာတက်လာတော့တာပါပဲလေးစားပါတဲ့ရဲမှုကြီးလက်နက်မချဘဲနဲ့အခုလိုခံတိုက်သွားတာလို့တက်လာပြီးဆိုရင်အဲ့ဒီရဲမှုကြီးမရှိတော့ပါဘူးတရက်ထဲဗရက်2000သိဆုံးဆိုပြီးတော့တက်လာပြီးဆိုရင်နောက်ရက်ကျတော့စစ်ကောင်စီစခန်းကတင်းစီရမိတွေဆိုပြီးတော့တနတ်တွေအပုံလိုက်ခင်းကျင်းပြတာတဲ့ပုံတွေတက်လာပြန်ပါရောဘယ်မျိုးမှမကြဘူးတက်မရောကအစွမ်းကုန်ခုခံနေတဲ့တက်မရောကထိန်းချုပ်ထားပြီးဆိုပြီးတော့တက်လာရင်တိတ်မကြဘူးအဲ့ဒီမြို့လေကောင်မှာတော်လှန်ရေးသမားတွေ slow motion နဲ့လမ်းလျှောက်နေတဲ့ video file တွေကိုတွေ့ရတော့တာပါပဲတက်မရောကြီးကလောက်ကင်အထိတိတ်ပိုက်ရှင်းလင်းမယ်ဆိုရင်မြေပြင်မှာတော့စခန်းထဲကကရုတ်ကျင်းထဲမှာကြည်ကွင်းဂါထာလေးရွတ်နေကြတာသိကြပါပြီထောက်ခံအားပေးတဲ့သူတွေကလည်းတနေ့တည်းရန်သူ 9,000 ကျဆိုရင်လည်းယုံတာပါပဲတမတော်ကအင်အား 8,000 ပို့ထားပြီးပြီဆိုလဲယုံတဲ့သူကယုံကြအဘကခလုတ်တစ်ချက်နှိပ်လိုက်ရင်ရန်သူစခန်းနေပြာဖြစ်သွားပြီဆိုရင်လည်းယုံကြတာပါပဲအဘမှာနှိပ်เสียမီးခလုတ်ပဲရှိတာပါဒါတော့မီးမလာလို့မနှိပ်ရပါဘူးအခုထောက်ဝယ်အခုရတာပဲဆိုရင်လည်းအဘမှာဒေါ်လာမရှိပါဘူးဒေါ်လာနေနေတတာပြည်ရင်းမှာကုန်စည်နှုန်းတွေကျအောင်ဆိုပြီးတော့စီးပွားရေးသမားတွေကိုလိုက်ဖမ်းနေရတာပါအဘထောက်ခံသူတွေအွန်လိုင်းပေါ်မှာစစ်တိုက်နေသလိုပါပဲအဘလည်းခေသူမဟုတ်ပါဘူးလက်လွတ်ဆုံးရှုံးထားတဲ့မြို့တွေကိုစစ်အုပ်ချုပ်ရေးလှမ်းပြီးကျညာလိုက်မာရှယ်လော်တွေလှမ်းထုတ်လိုက်နဲ့အဝေးရောက်လှမ်းအုပ်ချုပ်နေပါသေးတယ်ရခိုင်မှာဆိုရင်လည်းစစ်ကောင်စီရဲ့ရခိုင်အစိုးရကအစိုးရရုံးအခြေစိုက်တဲ့စစ်တွေကနေပြီးတော့တန်တွဲကိုပြေးတန်တွဲကနေစစ်တွေကိုလှမ်းအုပ်ချုပ်တန်တွဲကိုအာရခတတ်တော်ရောက်လာပြန်တော့ဘယ်ပြေးပြီးတော့လှမ်းအုပ်ချုပ်နေတယ်လဲဆိုတာလိုက်ရှာလို့မတွေ့တော့ပါဘူးဒီလိုနဲ့ online ပေါ်မှာလေလိုက်နေတိုက်လိုက်ဒေါ်လန်ရေးအဖွဲတွေကနယ်မြေတွေတစ်ခုပြီးတစ်ခုမြို့တွေတစ်ခုပြီးတစ်ခုသိမ်းပိုက်လိုက်နေအဘနဲ့အဘထောက်ခံသူတွေအတွက်ဘောင်းနေကျင်းပြီးကျင်းပြီးလာလိုက်တာနေပြီးတော့နားတဝိုက်မြို့သေးသေးလေးတစ်မြို့စာပဲကြံမာတော့တယ်အဲ့ဒီမှာဒေါ်လန်ရေးအဖွဲတွေလည်းစုပေါင်းပြီးတော့တိုက်မင်းနဲ့ဒီကောင်တွေကိုငါတို့အပြစ်ဖြုတ်လိုက်ရင်ကောင်းမလားဒါမှမဟုတ်အဘတွေအုပ်ချုပ်နေရင်ဒီတိုင်းပြည်ကြီးဘာဖြစ်သွားမလဲဆိုတာကိုနောင်လာနောက်သားတွေသိအောင်အဲ့ဒီနေရာကိုမတိုက်ဖဲစောင့်ကြည့်ကြမလားဆိုပြီးတော့စဉ်းစားကြတော့ပြားရိုက်တစ်ခုလိုစောင့်ကြည့်ကြဖို့ဆုံးဖြတ်လိုက်ကြပါတော့တယ်အဲ့ဒီနောက်ပိုင်းမှာတော့အဘနိုင်ငံတော်မြို့သေးသေးလေးမှာစူပေါင်းလေယာစနစ်နဲ့ထွန်ရက်တဲ့သူကထွန်တမဝါယံမဆိုင်နေမှာဖီတိုးဆန်တိုးဆက်ပြတိုးတဲ့သူကတိုးတိုးတက်နေတဲ့တော်လန်ရေးနယ်မြေတဲကိုအလုံးလုံးချင်တို့ခိုးဝင်တဲ့လူကဝင်းမြောက်ကိုရီးယားထက်ဆိုးတဲ့စနစ်တစ်ခုနဲ့လဲပတ်နေပေမဲ့လော်ဘီတွေနဲ့အဘကတော့ဟိုလူကိုအေးအေးယူကြောင်ထုတ်ပြန်လိုက်ဟိုမျိုးကိုညမထွက်ရအမိတ်လှမ်းထုတ်လိုက်နဲ့လေလိုင်းပေါ်ကနေတနိုင်ငံလုံးကိုလှမ်းအုပ်ချုပ်နေကြတယ်ဆိုတဲ့အကြောင်းပြောရင်မြန်မာပြည်သူပြည်သားအပေါင်းဘေးမသီရန်မခနဲ့ဒီကာလကြီးကိုကြော်ဖြတ်နိုင်ကြပါစေခင်ဗျာ
ဒီစီစဉ်ဟာဆောင်းမရှင်ရဲ့မူရင်းအဘော်တာဖြစ်ပါလေချင်း RFA ရဲ့ညပိုင်းစီစဉ်တွေကိုဒီမှာပဲရနာပါရစေကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေရှင်Radio Free Asia.